ေသခံတွေအနေနဲ့စိုးရင်ပူပန်နေရခြင်းဟာတရုတ်ဘက်ကလာရောက်ပြီးတော့ကျူးကျော်တာဟာအခုတချိန်ဟာပထမဆုံးမဟုတ်ပဲပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းမှာတင်၃ချိန်ခန့်ဖြစ်တယ်လို့ဆိုပါတယ်တရုတ်ဘက်ကအမြဲပြောဆိုနေတာကတော့သူတို့မြေပေါ်မှာမြန်မာဘက်ကရွာသားတွေလာရောက်စိုက်ပျိုးနေတယ်လို့ဆိုပါတယ်ဒီဆွဆွဲမှုဟာ2014ခုနှစ်ကစတင်ခဲ့တာပါဒီကိစ္စနဲ့ပတ်သက်ပြီးနန်းကန်းမြို့နယ်လွတ်တော်ကိုယ်စားလှယ်ဒေါက်တာစိုင်းကျော်အောင်ကအခုလိုပြောပါတယ်
ပြီးခဲ့တဲ့နှစ်9လ10လပိုင်းတော့တခါဖြစ်ခဲ့ဘူးတဲ့နေရာပါအဲ့မှာနိုင်ငံတော်ပေါ့နေနမိတ်ပြန်လဲတိုင်းနာစစ်စစ်အဖွဲ့ဆိုပြီးတော့နိုင်ငံစစ်စစ်တဲ့အခါမှာတယောက်ကကျွန်တော်တို့ဘက်ကဒီက130ကျော်ပေါ့ကျွန်တော်တို့ကျူးကျော်တယ်ဆိုပြီးတော့တိတ်ခဲ့တဲ့နေရာလေးပေါ့အနောက်ပိုင်းအဲ့ဒါရွာသားတွေကကန့်ကွက်တဲ့ကကျတော့ပြန်လဲစစ်စစ်တဲ့အခါမှာ49ဧကပဲပြန်ပြီးတော့ဒီလိုပဲကိုကြွကြော်ပါလေဆိုရောဖြစ်လာတဲ့နေရာပေါ့အဲ့နေရာမှာတော့ကျွန်တော်ဘက်ကယူအသားတွေကတော့ခိုင်မာဒီကနေ့ပေါ့ရချီပြီးတော့ဒီအဒီရွှေလင်းမြစ်ကန်အကျွန်တော်ပိုင်နေနေနေပဲပေါ့အဲ့တော့တေယောကဒီလိုဖက်ပိုင်ဆိုပြီးတော့ဒီကလေးလာကလေးတစ်ခေါက်လာပြီးတော့ဒီကွန်ကရစ်တိုင်ငယ်လေးစိုက်သွားပါတယ်သူတို့တရားဆောင်မယ်ပေါ့ရွှေလင်းမြစ်ကိုတရားဆောင်မယ်ဆိုပြီးတော့
အဲ့ဒီနေရာမှာရွှေလီမြစ်ဟာနေကြားမြင်းဖြစ်နေပြီးတော့မြစ်ရဲ့မြောက်ဘက်ဟာတရုတ်ပြည်ပိုင်နဲ့ဖြစ်ပြီးတောင်ဘက်ပိုင်းကတော့မြန်မာပိုင်နဲ့ဖြစ်ပါတယ်ဒေသခံတွေအဆိုအရမြစ်ဟာတိုက်စားပြီးတောင်ဘက်ကိုတဖြည်းဖြည်းရွေ့လာတာကြောင့်မြန်မာဘက်ကမြေတွေတဖြည်းဖြည်းဆုံးရှုံးနေရတယ်လို့ပြောပါတယ်တရုတ်ဘက်ကတော့မြစ်ကမ်းတွေမပြိုအောင်ကွန်ကရစ်နံရံတွေအခိုင်အမာပြုလုပ်ထားတာပါ2014ခုနှစ်အတွင်းနှစ်နိုင်ငံပူးတွဲတိုင်းတားရေးအဖွဲ့နဲ့ဆောင်ရွက်တယ်ဆိုပြီးနေကြားမှတ်တိုင်အသစ်တွေစိုက်ပါတယ်အဲ့ဒီစိုက်တဲ့နေရာတွေဟာမြန်မာပိုင်တဲ့နယ်မြေထဲမှာဖြစ်နေတာကြောင့်ဒေသခံတွေကပြန်ပြီးနှုတ်ပြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမူဆက်ခရိုင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ကလွတ်တော်မှာတင်ပြချိန်မှာနိုင်ငံသားရေးဝန်ကြီးကမြန်မာဘက်ကကျူးကျော်ခဲ့တာလို့လွတ်တော်မှာရှင်းပါတယ်ဒီကိစ္စကိုလွတ်တော်ကိုယ်စားလှယ်တွေကဒေသခံတွေကိုတွေ့ဆုံပြီးရှင်းလင်းခဲ့ပါတယ်နန်းကမ်းဒေသခံဦးထွန်းလကအခုလိုရှင်းပြပါတယ်
ဒီတူလို့တော့ကိုစရဟူစားဘောလေဦးဆိုင်ဖို့အောင်ဒီလို့တော့ဒီမှာတင်ပြပြီးတော့ပြန်ကြတော့ဒီနှံခမ်းမျိုးဆဲကိုပြန်လာပြီးတော့ဒီဖြတ်ပြတာဗောဒီအဲလို့တော့ဒီမှာဦးဝင်လာမောင်လွေကပြန်ဖြေကြတဲ့ဟာလေ
ဟုတ်ကဲ
့အဲဖြေကြတဲ့အချိန်မှာဒီတေတာခံဒီကုန်းစာရွာသားလည်းပါတယ်အဲရှင်းပြတဲ့နေရာမှာဦးဝင်လာမောင်လွေပြန်ဖြေတဲ့ဟာဒီဒီဘက်ကားကိုဒီကုန်းစာရွာသားတွေကဒီဒီနေမီတဲ့ဟူဒီက45ဧကလောက်ဥစားကျူးကျော်ပြီးတော့စိုက်ကျိုးသွားတယ်ဆိုတဲ့ဒီစပေါ့အဲ့ဟာလွယ်သွားတာဒီရှင်းပြတဲ့နေရာမှာပဲဒီဥစားပေါ့ကုန်းစာရွာတွေကအားအဲ့ဟာမားတယ်ဆိုပြီးတော့ကြက်ချက်ချင်းတောင်အဲ့ပြန်ချီပါတာပေါ့လေအဲ့ဟာမဟုတ်ဘူးဒါကျွန်တော်တို့နေမီပဲပိုးပေါ်ပိုင်နေမယ်တခါမှလည်းဒီတရုတ်ပိုင်နေမဖြစ်ခဲ့ဘူးဒါကျွန်တော်တို့လာတိုင်းသားကျွန်တော်တို့ဟိုစားပေါ်နေဆက်မှာ95ရေကားလောက်ပါသွားတာအဲ့ဒါပြန်ကျော်အဲ့ဟာဆိုဟိုပေါ့အဖြစ်မှန်နဲ့ဆိုလည်းကွာတယ်ဆိုတာအဲ့ဟာပေါ့အဲမြို့နယ်အထောက်ကူပြုကော်မတီတွေကဟိုဥပဒေအူဆိုင်အဲနောက်ပြီးတော့ဒီအဖွဲ့ဝင်တွေကဟိုဆရာဦးဆိုင်အောင်ဝင်သူတို့ကဒီမြို့နယ်မြေစည်ရင်းကျုံးကိုတွားပြီးတော့မြေပုံတွားကြည့်တာပေါ့တပ်ပုံတွေပါရိုက်ခဲ့တယ်နောက်ပြီးတော့ဒီဥစားပေါ့ဒီရှမ်းပြည်နယ်ဝန်ကြီးချုပ်နဲ့ပြီးတော့ပြန်လာကွင်းရှင်းတယ်လေကွင်းရှင်းစစ်ဆေးတဲ့နေရာမှာဒီဥစားပေါ့ဒီအဲမြို့နယ်အုပ်ချုပ်ရေးမှူးပိုင်းကဒီဒီမေစင်းပိုင်းကပေါ့ဒီမြေပုံကိုတော့ပြန်ရှင်းပြတဲ့နေရာမှာအဲ့မြေပုံကကွာနေတယ်သူဒီဆရာဥစားဝန်တော်မေးကြည့်ကအဲ့မြေပုံကဘယ်ယူခဲ့ရလဲဆိုပြီးတော့သူကအဲမေစင်းဦးစီးမှုကအဲ့ဟာဒီဗီဒီယိုကပို့လာတဲ့အဲမြေပုံဆိုပြီးတော့ပြန်ဖြေလိုက်တယ်ဒါဆိုအဲ့မားနေရပဲဆိုပြီးတော့ဆရာဦးဆိုင်အောင်တော့ပြောတယ်ကျန်ဒီဟိုစားပေါ့မီဒီယောထဲမှာရှိနေတဲ့မြေပုံတွေကဘာလို့ကွာနေရလဲဒါလည်းသူတို့ကမတည်ဘူးလို့ပြန်ဖြေလိုက်တယ
်မြေပုံဟောင်းကိုကိုယ်တိုင်ကြည့်ခဲ့ရပြီးဓာတ်ပုံရိုက်ပြီးယူခဲ့သူဦးဆိုင်အောင်ဝင်းကတော့မြေပုံတစ်ခုကွာချားနေတာစဉ်းစားလို့မရဘူးလို့ပြောပါတယ
်ဟိုတိကအဲ့လူကြီးတွေကရောင်းစားသားတယ်လားလို့ကျွန်တော်တော့ကဒါမျိုးပဲတွေးမိမှာပဲလေကျွန်တော်အသက်ကအဲ60နီးပါးရှိနေတဲ့ဥစ္စာဟာတခါမှဒီမီပုံကမတွေ့ဘူးပဲအခုလက်ရှိနံခမ်းမြို့နယ်မီစီယုံကရှိတဲ့မီပုံကလည်းအရင်ပုံမှန်မီပုံပဲလေ
အခုကပါတယ်ရှောက်ပြောင်းသွားတယ်ဆိုတာကျွန်တော်တို့လည်းအတတ်မပြောနိုင်ဘူးလေဒါမဲ့တို့ကဘယ်လိုပဲပြောင်းပြောင်းပေါ့ဗျာဟုတ်ကဲ့ရွာသူရသားတွေကအတိဆုံးပေါ့ဗျာအတိဆုံးပေါ့ဒီကိစ္စနဲ့ပတ်သက်ပြီးရှမ်းပြည်နယ်အစိုးရအဖွဲ့ဝင်ကြီးချုပ်ဦးစောင်မြတ်ကိုမေးကြည့်တဲ့အခါမှာဒါတွေလည်းကျွန်တော်တို့ကဒီဥပဒေနဲ့ညီပဲငါတို့လုပ်ပေးမယ်မင်းတို့လည်းအဲ့ဒီမှာဟိုဟာမဖြစ
ဒီတော့ဘာညာလားသူလိုက်တရားကျွန်တော်ဘက်ကကျွန်တော်ဘက်ကကူဖို့ကြီးရွယ်တာလေသူတို့ရဲ့တရားယူကျွန်တော်ပေးမကူပါဘူးပေးမထိုးပါဘူးလို့ပြောတာပြီးသားယူသူတို့လည်းသူတို့အဲဒီတရားမှာဘာမှလို့ရမှာမဟုတ်ဘူးဝင်ကြီးချုပ်ဥစ္စာအောင်မြတ်ပြောပြသွားတာပါမြေပုံတွေကွဲလဲနေတဲ့ကိစ္စနဲ့ပတ်သက်ပြီးဖြေချခြင်းမရှိပဲတရုတ်ဘက်ကတရားထိုးမဲ့ကိစ္စကို ပြည်တော်စုအစဉ်ဆွေးနွေးပြီးမှသဘောတူလို့ရမှာဖြစ်တယ်လို့တော့ပြောပါတယ်။ဒါပေမဲ့နေဆက်မှာလက်လောလုံခြုံရေးတပ်ဖွဲ့တွေချထားဖို့အစီအစဉ်မရှိသေးဘူးလို့လည်းပြောပါတယ်။ဒေသခံတွေအနေနဲ့ကတော့မိမိတို့ဘိုးဘွားပိုင်မြေကိုတလက်မှအဆုံးရှုံးမခံနိုင်ဘူးလို့ပြောပါတယ်။ကိုမြေအတွက်အသက်နဲ့လဲမယ်လို့လည်းပြောဆိုနေကြပါတယ်ခင်ဗျာ။